VOA မြန်မာပိုင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။စစ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာညဘက်လူတွေလိုက်ဖမ်းတာရက်ွက်တွေတဲကိုလူစည်းဝင်တာကြောင့်ထိတ်လန့်တကြားဖြစ်နေပြီးကိုထူကိုထလုံခြုံရေးယူနေကြရတဲ့အခြေအနေကိုတင်ပြပါမယ်။ကျွန်မဆွေမြတ်မောင်ပါ။ရန်ကုန်မြို့ကမြို့နယ်တချို့မှာအခုလိုမျိုးထိတ်လန့်တကြားရွရွတက်တက်ဖြစ်တဲ့အတန်တွေကိုအခုရက်ပိုင်းတွေမှာကြားနေရပါတယ်။ဆရာနာတိတ်ယူထားပြီးညမထွက်ရအမိန့်ထုတ်ထားချိန်မှာရက်ွက်တွေတဲကိုလူစည်းဝင်လာတာနေရာတချို့မှာဖြစ်ခဲ့ပြီးတဲ့နောက်ပိုင်းကိုလန်းကိုရက်ွက်လုံခြုံရေးကိုကိုထူကိုထယူလာကြတဲ့အခြေအနေတွေဖြစ်နေပါတယ်။ဆရာနာတိတ်မှုဆန့်ကျင်တဲ့ CDM လှုပ်ရှားမှုမှာပါသူတွေကိုအာဏာပိုင်တွေညဘက်တွေမှာလိုက်တံဖမ်းဆီးတာတွေကနေအခုလိုလူတွေအထိတ်တလန့်ဖြစ်နေကြတာလို့ VOA သတင်းတော်ကိုစီသူကရှင်းပြပါပါတယ
်။ဖြစ်လာတာကတော့ဒီည8နာရီဆိုရင်တံပုံးတီးတယ်။အဲ့တံပုံးတီးပြီးတော့9နာရီကနေပြီးတော့17နာရီဝန်းကျင်လောက်မာဒီကြုံခဲ့တဲ့အတွေ့အကြုံတွေရတော့ရက်ွက်တွေတဲကိုလူစိမ့်လိုဟာမျိုးတွေအဲတွေ့တယ်တွေ့တော့ဒါကအကြမ်းဖက်မှုတစ်ခုခုကိုလှုံ့ဆော်ဖို့အတွက်ရောက်လာတဲ့သူတွေလို့အဲလူတွေကတန်ရာဖြစ်ပြီးတော့အဲ့လူတွေကိုလိုက်ပြီးတော့ရှာဖွေပြီးဖမ်းဆီးတာမျိုးအဲ့ဒါကတစ်ချက်ရှိတယ်နောက်တစ်ချက်ကတော့ရဲတပ်ဖွဲ့နဲ့ဒီစစ်တပ်ကအဲဒီအင်အားတွေရနေပြီးတော့ရက်ွက်တွေထဲမှာဝင်ပြီးတော့ဒီစီဒီအမ်မှာလှုပ်ရှားတဲ့သူတွေဒီဆန္ဒပြမှုမှာဥဆောင်တဲ့သူတွေလို့ယူဆရတဲ့သူတွေရဲ့နေအိမ်တွေကိုဝင်ပြီးတော့ဖမ်းဆီးတာမျိုးတွေလုပ်တယ်။ဒါကတော့ဒီရန်ကုန်ပါဝင်တခြားနေတွေမှာလည်းတော်တော်များများမှာဒါမျိုးဖြစ်ပြနှစ်မျိုးပေါ့နော်နှစ်မျိုးလုံးဖြစ်တယ်။ဖြစ်တော့ဒီရဲတွေတက်တက်တွေဝင်လာမျိုးကိုလည်းတားဆီးနှံဖို့တခု။နောက်ခုနပြောတဲ့ဖျက်မောက်လုပ်ငန်းလုံးလောက်တယ်ဆိုတဲ့သူမျိုးတွေပေါ့နော်။ရက်ွက်တွေထဲမှာညမထွက်ရအချိန်မှာဟိုကားရင်လာချသွားတယ်လို့ယူဆရတဲ့သူတွေပေါ့နော်။အဲ့လိုလူမျိုးတွေရဲ့ရန်ကိုကာကွယ်နိုင်ဖို့အတွက်ရက်ွက်ကဟိုပြည်သူရဲ့ဟိုရဲတပ်ဖွဲ့ကိုအာမကိုတော့ပဲနဲ့ကိုယ့်အကူကိုယ်သူကိုယ်တော်လုံမယ်ဆိုပြီးတော့ပြည်သူတွေစုံဖြတ်ပြီးတော့နေရာတော်များမှာလုကြတာပါ
ကမာရုံမှနေသူတယောက်ကလည်းသူတို့လမ်းမှာညာတော့ကအထိတ်တလန့်ဖြစ်တဲ့အခြေအနေကိုအခုလိုပြောပြပါတယ
်အားလုံးကတော့တတိနဲ့စောင့်ကြည့်နေကြတာပေါ့တတိနဲ့စောင့်ကြည့်နေမင်းညာတဲ့ကျွန်တော်တို့ကမာကိုနိုင်တာကဟိုတမုံနေခေါ်တော့ညာနေရတယ်အဲ့ဘောတော့ဆက်တော့ပေးတော့ဖြစ်ကြပါအောင်ကြာထွက်ပြီးကြည့်ရတာပေါ့ကိုလန်းကိုယ်တော်မင်းကြီးပြောတာပေါ့လေညာတဏှာကြီးတဏှာကြီးတော့ညာမကြည့်ကြတော့အားလုံးကတော့တက်ပိုင်နေရဖြစ်နေကြတာဟုတ်မနိုင်ကြရတော့ဒီလိုတော်တော်လေးသိခဲ့တဲ့သဘောပါ။အဲလိုတော်တော်လေးသိခဲ့တဲ့သဘောပဲကျွန်တော်တို့ကလူကြီးပြည့်အမေပေးနာပါလိမ့်တပီရှာတာဒီလိုဆိုလေကျွန်တော်ညနေရလက်စစ်ပစ္စည်းဆိုင်မှာပြည်ကတူပြည်သူတော်ဝင်နဲ့လူကြီးသားတွေနဲ့ပြည်ကြီးတွေကဝင်နေကြတာအများကြီးပဲ။ဒီပြန်စောက်တော်မျိုးရောဒါလူကြီးတွေအကုန်လုံးအလတ်ပြပြီးရောဝေးခါနေကြတာပေါ့ဒီကောင်တော့
အခုလိုမျိုးညဘက်မလုံခြုံတဲ့အခြေအနေတွေကြောင့်ရန်ကုန်တဲကနေရတော်တော်များများမှာအခုဆိုရင်ကိုလန်းကိုလုံခြုံရေးယူတဲ့အစီအစဉ်တွေကိုလုပ်နေကြပါတယ
်။လဲတန်းပေါ့နော်ကမာရုလဲတန်းတဝိုင်းနားမှာတော့သူတို့ရက်ွက်ထဲမှာအဲ့လိုတရက်ကို10ရောက်နှုံးနဲ့လူလူတွေအုပ်စုခွဲလိုက်ပြီးတော့ဂျူဒီချထားတယ်အဲ့လိုပေါ့နော်ကိုလန်းကိုလန်းရဲ့လမ်းအဖွဲ့တွေကဂျူဒီခွဲပြီးတော့အဲမနေ့ညစပြီးစောင့်တယ်တာမွေတို့ဘာလို့မှတော့လမ်းကိုသူကပိတ်လိုက်ပြီးတော့လမ်းစော်ဟိုကနေပိတ်တာပေါ့နော်အဲဝက်ကတ်နဲ့ဂိတ်ဂိတ်လုပ်လိုက်ပြီးတော့ညဆိုရင်ပိတ်လိုက်တယ်ပိတ်ပြီးတော့အဲမှာကင်းဆောင်တာပေါ့အဲ့လိုလုပ်တာရှိတယ်တနေ့မျိုးတွေမှာလည်းလုပ်တယ်အဲတာကီတာလုပ်တယ်သင်္ကန်းကျွန်းမှာလည်းအဲ့လိုရက်ွက်ထဲကလူတွေကင်းဆောင်ဖို့အတွက်လူတွေစုပြီးလောက်တာရှိတယ်။အဲနောက်အစည်းအဝေးတွေပါလေခေါ်တာပေါ့နော်မယံကုန်းတို့ပါလို့မှဆိုတော့လမ်းထဲရမ်းမြက်ဖားတွေကဥဆောင်ပြီးတော့အစည်းအဝေးခေါ်တာရှိတယ်။နောက်ပြီးတော့လူတွေအဲ့လိုတာဝန်ခွဲပြီးတော့ပေါ့နော်ဘယ်နယ်ဘယ်နယ်ရတဲ့ဘယ်နယ်အထိတာဝန်ခွဲပြီးတော့လုံခြုံရေးစောင့်ကြောင်မယ်ဆိုတာမျိုးရှိတယ
်။အခုဒီကနေ့ညနေပိုင်းမှာတော့ရန်ကုန်မြို့နေရာတချို့မှာစစ်တမ်းချက်ကကားတွေတွာလာလှုပ်ရှားနေတာတွေ့ရတယ်လို့ရက်ွက်လုံခြုံရေးယူထားတဲ့ CEO တွေကိုဖယ်ဖို့အာဏာပိုင်တွေဖိအားပေးနေတာတွေလည်းရှိပါတယ်။ဒါပေမဲ့ဆက်ဆက်ဆက်လူလူအောင်ကြွားမှုတွေကစိုးရိမ်ထိတ်လန့်စရာအခြေအနေတွေကိုကြုံထားဖူးကြတာကြောင့်လမ်းလူကြီးတွေကတော့ကိုတူကုတ်တလုံခြုံရေးတွေကိုလုံနေကြပါတယ်
။ဒီညောဗနီယောဆောင်မယ်သူတူချမယ်သူဒီဆိုင်တော့ဤကောင်ကတန်နေကြတာပေါ့။အနောက်လမ်းကိုပိတ်မယ်ဆိုလည်းလူပိတ်နေတယ်ပေါ့။လမ်းတားဖို့ပေါ့လေ။လမ်းပိတ်ဆိုပြီးတော့နိုင်ငံမှာကိုဘတိဒီကိုတိကင်းချမယ်။ကျွန်တော်တို့တောင်ကောရှိရှိပုံစံမျိုးပါပဲ။လမ်းကင်းချပြီးတော့ကိုဘတိဒီကိုတိသူတွေယူပြီးတော့လူဆက်ဆက်မယ်ပါညာတော့တန်နေရတာပေါ့။လူသိနေနိုင်ကျိုးကိုညလုံးကြီးတော့အခုတော့အဲ့လိုပဲထင်မှထားရတယ
်။အခုလိုမျိုးကိုလန်းလုံချုံရဲ့အတွက်ကိုထူကိုထယူနေကြပြီမဲ့လမ်းတဲဝင်လာတဲ့သူတွေကိုဘလို့ကင်တွေဆောင်ရွက်မှလဲဆိုတော့စီကံမျိုးတော့စနစ်တကျမရှိတာမို့ခြေလွန်လက်လွန်မဖြစ်အောင်တတိထားဖို့တချို့ကလည်းတတိပေးနေကြပါတယ်။မြန်မာနိုင်ငံမှာအချင်းသား2000ကျော်ကိုစစ်အာဏာသိမ်းယူပြီးနောက်ပိုင်းမှာပြန်လွှတ်ပေးခဲ့တာမို့ပို့ပြီးလုံချုံရဲ့အတွက်စိုးရိမ်နေကြတာဖြစ်ပါတယ်ရှင်။ကျွန်မဆွေမြတ်မောင်ပါ။